င်ငါးသန်းကျော်ရှိတဲ့ရန်ကုန်မြို့ဟာတိုင်းပြည်ရဲ့အကြီးဆုံးစိတ်ကားမြို့တော်ဖြစ်ပြီးအများဆုံးကုန်ထုတ်လုပ်တဲ့နေရာလည်းဖြစ်ပါတယ်။ဒါပေမဲ့ပေါ်ရလာရကြက်တဲလာတဲ့အတွက်မြို့တော်ရဲ့စီးပွားရေးနဲ့မြို့သူမြို့သားတွေရဲ့လူနေမှုအဆင့်အတန်းဟာကျဆင်းတော့မယ့်အလားအလာများနေပါလေ။တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုမှာရန်ကုန်ဟာအဓိကနေရာကပါဝင်နိုင်ပေမဲ့သွားလာရခက်ခဲတာကြောင့်ပြဿနာဖြစ်နေတယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်3ဦးရေးသားပြုစုတဲ့ Mobility Crisis သွားလာရေးပြဿနာဆိုတဲ့စာတမ်းပါဖော်ပြထားပါတယ်။ရန်ကုန်ရဲ့တိုးတက်ဖွံ့ဖြိုးမှုဟာတည်ယူပို့ဆောင်ရေးစနစ်အပေါ်မှာအများကြီးမူတည်နေပါတယ်။ဒါပေမဲ့ရင်ကျော်ကြက်တဲမှုဖြည့်ရှင်းမှုလောလောဆယ်ကျိုးပန်းနေတာတွေဟာရေရှည်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ပြည်ကြလွတ်လပ်တဲ့တာဝန်သိတဲ့ပို့ဆောင်ရေးအာဏာပိုင်အဖွဲ့အစည်းတည်ထောင်ပြီးကင်တွယ်ရမယ့်ကိစ္စဖြစ်ပါလေ။ရန်ကုန်လူထုဟာကားသီးသူတွေဖြစ်လို့ရင်ကျော်ကြက်တဲလာရင်ဘဝလာမှုလည်းကြက်တဲလာပါသေး။တိုင်းပြည်ရဲ့နှစ်စဉ်လူဦးရေတိုးတက်မှုဟာနှစ်ရာခိုင်နှုန်းဖြစ်ပေမဲ့ရန်ကုန်တိုင်းမှာတော့14ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ
်။ရန်ကုန်မြို့တော်ဟာလူနေထူထပ်လာသလိုလူနေရပ်ကွက်တွေလည်းများပြားလာတဲ့အတွက်တနေရာနဲ့တနေရာဆက်သွယ်ဖို့တဲယူပို့ဆောင်ရေးလိုအပ်လာပါတယ်ဒီအချိန်မှာမော်တော်ကားတွေများလာပြီးကိုပိုင်ကားသုံးသူဥယေလည်းတိုးပွားလာပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကကားသွင်းဝင်ပြုတ်တဲ့အခါရန်ကုန်မှာကားစီးရေတစ်ဆခွဲလောက်များလာပါတယ်လူစီးကား90ရာခိုင်နှုန်းထရက်ကား900ရာခိုင်နှုန်းတိုးပွားလာပါတယ်အရက်သားကိုမော်တော်ဆိုင်ကယ်သုံးဝင်ပိတ်ပင်ထားပေမဲ့မော်တော်ဆိုင်ကယ်အစီးရေဟာလည်းနှစ်ဆတိုးလာပါတယ်ကားသုံးသူဆိုင်ကယ်သုံးသူများပြားလာခြင်းမှာဘတ်ကားစီးသူတွေနေပါသွားပါတယ်ဘတ်ကားနဲ့တက္ကစီစီးကမ်းမဲ့မောင်းနှင်တာကြောင့်လဲရင်ကျော်ပိတ်ဆို့မှုတွေဖြစ်ပွားနေရပါတယ
်ရန်ကုန်မြို့လေရက်ွက်မှာကားရက်ဆရာနေရာမရှိတာနဲ့ကျောင်းအဖို့အကျူလုတဲ့ကား2500လောက်ရှိနေတာဟာလဲရင်ကျော်ကိုကြက်တဲစီတယ်လို့ဆိုပါတယ်မြို့လေမှာမော်တော်ဆိုင်ကယ်စီးခွင့်ပိတ်ပင်ထားလို့တော်ပါသေးတယ်စိုက်ကားနဲ့ဆေးဘင်းကိုလဲမြို့လေစီးပွားရေးရက်ွက်မှာပိတ်ပင်ထားပါတယ်ကားတွေများလာလို့ရင်ကျော်ကြက်တဲလာတာဟာမဖြေရှင်းနိုင်တဲ့ပြဿနာလို့ဖြစ်နေပါတယ်။ဂုံးကျော်တရာခုနှစ်ခုစောက်ထားပြီးမှရင်ကျော်ကြက်တဲမှုရှိနေသေးဖြစ်ပါတယ်။ဒါကြောင့်မြို့ပယထားစီးပြီးကြက်တဲမှုကိုရှောင်ကြပါတယ်။ဒေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့မရှိတဲ့အတွက်ရင်ကျော်ကြက်တဲမှုကိုရန်ကုန်စီပင်ကရောရန်ကုန်တိုင်းကရောစူးစမ်းပြီးဖြေရှင်းနေပုံရပါတယ်။ဒါပေမဲ့အုပ်ချုပ်ရေးပြဿနာကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ်။
ကားမစီးပဲခြေကျင်လျှောက်ဆက်ဘေးနာမမဟုတ်မော်တော်ဆိုင်ကယ်စီးလဲအလုပ်ဖြစ်ပေမဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်။2012စစ်တမ်းရရန်ကုန်မြို့တွင်းခရီးမှာ40ရာခိုင်နှုန်းဟာခြေကျင်ခရီးဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်ဆက်ဘေးစီးပြီးကြက်တဲမှုဖြည့်ရှင်းတာလဲမဆိုးဘူးလို့ဆိုပါတယ်။မော်တော်ဆိုင်ကယ်စီးခွင့်ပြုရင်လဲရင်ကျော်ကြက်တဲမှုကိုကူညီဖြည့်ရှင်းရရောက်တယ်လို့အကြံပေးထားပါတယ်။မြို့လယ်စီးပွားရေးရပ်ကွက်မှာမော်တော်ကားသုံးသူနေပါသွားအောင်ဝင်လာတဲ့ကားကိုအခွန်ပေးဆောင်ခိုင်းတဲ့နှီးကိုလည်းသုံးနိုင်ပါတယ်ဒီနှီးကိုစင်ကာပူနဲ့လန်ဒန်မှာအောင်မြင်စွာသုံးနေပါတယ်လန်ဒန်မြို့လယ်မှာရင်ကျော်ပိတ်ဆို့မှုနဲ့လေထုညဉ့်ဉန်းမှုနေပါအောင်2003ခုနှစ်ကစပြီးရင်ကြက်တဲကွန်ကောက်ခံလာခဲ့ပါတယ
်ရန်ကုန်မှာကြားလေကြီးလေဖြစ်တဲ့စီးပွားရေးပြုတော်ဖြစ်တာမို့ပြီးကြလွတ်လပ်တဲ့ဒေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ရှိဖို့လိုအပ်ပါတယ်ဒလူဌာနမျိုးကသာမြို့ပြင်ကအလုတ္တမမြို့တဲ့နေ့စဉ်အလုတ်လုပ်နိုင်အောင်စီစဉ်ပေးနိုင်ပါလိမ့်မယ်။ရန်ကုန်စီပင်မစွမ်းဆောင်နိုင်တဲ့ကိစ္စဖြစ်ပါတယ်။မဟာရန်ကုန်မှာရင်ကျော်ကြက်တဲမှုအနည်းနဲ့အများရှိနေပါလိမ့်မယ်။ပျောက်ကွယ်သွားအောင်လုပ်လို့မရပါဘူး။ဒါကြောင့်သွားလာမှုခြောင်ကြည့်အောင် UTP ဆောင်ရွက်ရင်ရင်ကျော်ကြက်တဲမှုကလည်းခြောင်လေသွားနိုင်တယ်လို့ဆိုပါတယ်။ရန်ကုန်မြို့လယ်မှာဆက်ဘင်းစီးနိုင်အောင်လမ်းလျှောက်နိုင်အောင်ဖန်တီးပေးတာဟာလည်းသွားလာမှုကိုတက်တာချောင်ကြည့်စီပါတယ်ရန်ကုန်မြို့တော်မှာရင်းနှီးမြှုပ်နှံမှုအုပ်ချုပ်ရေးအားကောင်းမှုနဲ့နိုင်ငံရေးစွမ်းဆောင်နိုင်မှုတွေလိုအပ်နေပါတယ်ထိရောက်တဲ့တာဝန်ယူတဲ့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းမျိုးရှိမှသာရန်ကုန်ဟာအရှိတောင်အာရှမြို့တော်အနေနဲ့ထင်ထင်ဝါဝါရပ်တည်နိုင်မှာဖြစ်တယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်3ဦးရေးသားပြုစုတဲ့ရန်ကုန် Mobility Crisis သာရမှာပေါ်ပြထားပါတယ်ခင်ဗျာ